ွန်ဝေကန်တက်ချက်နဲ့စစ်ပွဲတွေကြောင့်ရွေးကောက်ပွဲတရားမျှတပြီးလွတ်လပ်ပွင့်လင်းစွာရှင်ပြိုင်ခွင့်မရမှာကိုတိုင်းသားပါတီတွေကစိုးရိမ်နေတဲ့အကြောင်းတင်ပြချင်ပါတယ်။ကျွန်မအာကနွန်ပါ။မြန်မာနိုင်ငံတဝန်ကိုဗစ်ရောဂါကူးစက်မှုတွေပိုမိုတိုးလာနေတယ်လို့တချို့တိုင်းသားဒေသတွေမှာလည်းစစ်ရေးတင်းမာမှုတွေလက်နက်ကင်ပလီပခတွေရှိနေဆဲဖြစ်တာကြောင့်ရွေးကောက်ပွဲအပေါ်တရားမျှတမှုမရှိမှာကိုတိုင်းသားပါတီတွေကစိုးရိမ်နေကြတာပါ။ဒီအခြေအနေမှာမဲလာပေးသူတွေကလည်းယော့နေတော်နိုင်တယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အသွင်ရမှုဦးဆိုင်လက်ကပြောပါတယ်
။ဘလို့တက်ရောက်လာနိုင်လဲဆိုတော့အဓိကတော့မဲထဲ့တဲ့သူဦးကြီးတော်တော်ကြီးကိုရောက်ချသွားမယ်လို့ကျွန်တော်တွက်ပါတယ်ခင်ဗျ။အဓိကစိုးရိမ်တာတော့ဒီမဲထဲ့တဲ့လူတအားနေသွားမယ်ဆိုလို့ရှိရင်ရလတ်ပုံမှာကြည့်ပြီးတော့မှဒီအစိုးရရဲ့ခိုင်မာမှုပေါ့နော်။အဲ့ဒါကိုပါလာပြီးတော့မှပုံရိပ်ချဆင်းစီမလားဆိုရဲအမျိုးကိုကျွန်တော်ဆိုရင်လေနောက်တစ်ခုကတရားမျှတစွာလွတ်လပ်ပွင့်လင်းစွာရှင်ပြိုင်ခွင့်မရှိတဲ့အခါကျတော့ဟိုအင်အားကြီးပါတီတစ်ခုသို့မဟုတ်ဒါတနက်ကန်အဖွဲ့တွေပုံမှာဩဇာတက်ရောက်တဲ့ပါတီတစ်ခုကပဲပို့ပြီးတော့မှအနိုင်ရရှိပါမလားဆိုတဲ့အတွေးမျိုးရတယ်ဆိုရင်စိတ်ကိုဖြစ်ပေါ်စေပါတယ်ခင်ဗျာ
မဲဆွယ်စီယုံရေးကမ်ပိုင်မှာကိုရိုနာဗိုင်းရပ်စ်စစ်ပေါ်ကူးစက်မှုတွေမိတက်နေတယ်လို့သေဆုံးနှုန်းကလည်းဒီနှစ်ထိ12ယောက်ရှိသွားပါပြီကျမရဲ့ဝန်ကြီးဌာနကအိမ်မာနေညွန်ကြားချက်ထုတ်ထားတဲ့မြို့နယ်တွင်းမှာပါတီကိုယ်စားလှယ်လောင်းတွေလူတုကြမဲဆွဲခွင့်မရပါဘူး။ဆိုရှယ်မီဒီယာကိုအသုံးချပြီးမဲဆွဲစည်းရုံးဖို့ဆိုတာကအင်တာနက်မရရှိတဲ့နေရာတွေအတွက်လှုပ်ဆောင်ဖို့အခက်အခဲဖြစ်နေကြပါတယ်။ရွေးကောက်ပွဲလုပ်တဲ့ဆိုပေမဲ့ရွေးကောက်ပွဲကာလတစ်ခုခုဖြစ်လာမှာကိုစိုးရိမ်တယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီကနေမြစ်ကြီးနားမြို့နယ်မဲဆန္ဒနယ်အမှတ်7အမျိုးသားလွှတ်တော်အဖြစ်ဝင်ရွေးခံမဲ့တော်သူဝိပူကပြောပါတယ်
။နေမြေမတီနေတဲ့နေရာတွေမှာတော့ပြန်ပါဖြစ်ပါမလားနီးလာလို့ရှင်ပေါ့เนาะအဲ့လိုမျိုးကြီးတော့စိတ်ရင်စိတ်ရှိနေကြမှာပဲအဲကျွန်တော်တို့ကချင်မှာတော့အရင်တော့ဖြစ်ခဲ့တယ်ပေါ့အဲ့ဒီကန်တာတွေကတော့ကျွန်တော်တို့စီမှာတော့တိတ်တော့မရှိဘူးပေါ့เนาะဒါပေမဲ့ရခိုင်လိုနေရာမျိုးတွေနောက်မှချင်းပြည်နယ်တောင်ပိုင်းပေါ့เนาะရခိုင်နဲ့နှိစက်တဲ့တောင်ပိုင်းနေအဲမှာတော့ဒီအဲဒေသအနေမှာစိတ်ရင်စိတ်ကြီးရှိမယ်နောက်မှဒီကောက်ပွဲကာလမှာဘာတွေများဖြစ်လာမလဲပေါ့เนาะအဲ့ဒါမှလည်းစိတ်ရင်စိတ်ကြီးနေမယ်
တစ်ဖက်မှာလည်းရွေးကောက်ပွဲကာလနေမင်းမငင်းချမ်းတာကြောင့်ရွေးကောက်ပွဲမကျင်းပနိုင်ရင်ဒေသဖို့ပြည့်ရေးအတွက်တောင်းဆိုဖို့အခွင့်အရေးဆုံးရှုံးမှာကိုလည်းဆိုရင်ကြောင့်တော်တော်ဘူးကပြောပါတယ်ကိုဗစ်ရောဂါကြောင့်ပြည်သူတွေကရွေးကောက်ပွဲအပေါ်အသက်တရောမဖြစ်နေဘူးလို့ကြိုင်စိတ်ကြီးမြို့နယ်မဲဆန္ဒနယ်အမှတ်လေးအမျိုးသားလွှတ်တော်နေရာမှာဝင်ပြိုင်မဲ့စောမိထွေကပြောပါတယ်
ဟုတ်ပြီဒီကောက်ပွဲကမှလာလို့တင်းနေနေကြီးတွေကတော့ဟိုကျွန်တော်တို့ဒီနေ့မှာတော့လို့တော့ဒီလိုလိုကြတာဖြစ်ခမှုကလည်းရေးထားသွားတယ်ပေါ့ဒါရေးထားသွားတဲ့ဆိုရင်ဒါကျွန်တော်ထင်ပါတယ်သိရှိရှိတော့မဟုတ်ဘူးကတော့ခဏတချို့ဖြစ်တဲ့ပုံစံမျိုးတော့ကျွန်တော်တို့မြင်ပါတယ်ဒီမှာတော့မဟုတ်ပါဘူးလေဟာဒီတော့စိတ်တော့ဒီကောက်ပွဲတော့စိတ်တော့ဟိုကမဖြစ်တော့ပါဘူးကိုပြင်းမှာကလူကြီးကတိုးတိုးရတယ်တိုးတိုးရတယ်အဲ့ဒါကိုကျွန်တော်ကဆိုရင်ဒီတားလူရပြောမယ်ဆိုရင်ကမဟိုဒီတော့ပြောတဲ့တော့ဟိုအားသိမ့်ရှိဘူးသိနေတာမှုတည်းပဲအားနည်းလာတယ်ခံစားရတယ်သူကစံတချက်တည်းလည်းရှိနေတယ်ဆိုတော့လေ
ကရင်ပြည်နယ်ကော့ကရက်မြို့နယ်ဘက်မှာတက်မတော်နေချားဆောက်တက်ဖွဲ့နဲ့ကရင်လက်နက်ကန်အဖွဲ့တွေကပြေးခဲ့တဲ့ရက်ပိုင်းကပဲစစ်ရေးတင်းမာမှုဖြစ်ခဲ့ပါတယ်2015ခုနှစ်ရွေးကောက်ပွဲမှာတော့ကကျေတီမိုင်းရှုအပါဝင်မြို့နယ်၅ခုမှာတိုက်ပွဲတွေကြောင့်ရွေးကောက်ပွဲမကျင်းပနိုင်ပဲဒေသခံ2သိန်းလောက်မဲပေးခွင့်ဆုံးရှုံးခဲ့ဖူးပါတယ်။ရခိုင်ပြည်နယ်မှာအေအေရခိုင်လက်နက်ကိုင်နဲ့တပ်မတော်တို့ကြားစစ်ရေးပြည်ပခါတွေဖြစ်နေစေပါ။မြန်မာနိုင်ငံအခြေဆိုင်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကတော့စစ်ပေးတည်နေချင်းတိုက်ပွဲတွေရပ်ဆဲဖို့ပြည်ခဲ့တဲ့ရက်ပိုင်းကပဲထပ်မံတိုက်တွန်းထားပါတယ်။ကဘာတဝန်ကယောဂါနဲ့ရင်ဆိုင်နေရချိန်မှာတိုက်ပွဲတွေရက်စဲကြဖို့ကုလသမဂ္ဂအသွေးမှုချုပ်ရဲ့တိုက်တွင်းချက်ကိုနားထောင်ဖို့နဲ့ကယောဂါနဲ့စစ်ပေးတန်းခံနေရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေအရေးကြီးတဲ့သတင်းအချက်အလက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေအပြည့်အဝပြန်ဖွင့်ပေးဖို့လည်းတိုက်တွင်းထားပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။